မြောက်ကိုရီးယားကတနင်္လာနေ့မှာပယ်ထိန်တုံးကြီးတော်တော်များများကိုပင်လယ်ထဲပစ်လွတ်ခဲ့တဲ့အကြောင်းတောင်ကိုရီးယားကပြောပါတယ်တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေရဲ့17ရက်ကြာနှစ်စဉ်ပူးရဲစီရေလေးခြင်းမှုတွေဒီကနေ့တနင်္လာနေ့အစောပိုင်းမှာစတင်ပြီးတော့နာရီပိုင်းအကြာမှာပဲမြောက်ကိုရီးယားကဒုံးကြီးတွေစမ်းသပ်ပစ်လွတ်ခဲ့တာပါမြောက်ကိုရီးယားကဒီနှစ်အတွင်းဒုံးကျည်စမ်းသပ်တာ5ချိန်ရှိနေပြီဖြစ်ပြီးတော့ဒီကနေ့စမ်းသပ်မှုတွေကိုဝမ်ဟေပြည်နယ်ကနေပင်လယ်ထဲပြစ်လွတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားပူရဲစစ်ဦးစီးချုပ်ယုံကပြောပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမရှိပါဘူးပြီးခဲ့တဲ့သတင်းပတ်ထဲတောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေရဲ့ပူရဲစီရေလေးခြင်းမှုအတွင်းနယ်ဇက်ပိုချွန်းမြို့အရက်သားတွေနေတဲ့နေရာတစ်ဝိုက်တိုက်လေရင်တွင်မြေပုံညွှန်မှားပြီးတော့ဘုံကျဲခဲ့ပြီးတဲ့နောက်မှာစီရေလေးခြင်းမှုတွေကိုခဏရပ်ထားပြီးတော့ဒီကနေ့ပြန်စတာပါ Freedom Shield နှစ်စဉ်စီရေလေးခြင်းမှုတစိမ့်တဒေသအတွင်းစီရေလေးခြင်းတိုက်လေရင်နှစ်စင်းက MK82 ဘုံးရှစ်လုံးမတော်တဆအမှားပြီးတော့ကျဲမိတဲ့အတွက်အနည်းဆုံးလူ30လောက်ဒဏ်ရာရခဲ့တာပါမြောက်ကိုရီးယားကတော့ဒီလိုစစ်ရေးလေးခြင်းမှုကိုကျူးကျော်ရန်စားမှုအဖြစ်ရှုမြင်သလိုကိုရီးယားကျွန်းဆွယ်အတွင်းရန်လိုပြီးတော့ထိတ်တိုက်ပဋိပက္ခတွေဖြစ်ပေါ်စေနိုင်တဲ့အန္တရာယ်ရှိတဲ့စစ်ရေးလေးခြင်းမှုအဖြစ်ပြစ်တင်ဝေဖန်ပါတယ်ရှင်